သရီလင်္ကာနိုင်ငံမှာလောင်စာဆီပြတ်သွားပြီလို့သရီလင်္ကာသတင်းစာ Daily Mirror ကပြောပါတယ်။တိုက်ပြည်မှာကျန်နေသေးတဲ့ဓာတ်ဆီတန်1100နဲ့ဒီဇယ်တန်8500ဟာလျှက်တောင်မခံဘူးလို့စီလုံပက်ထရိုလီယံကော်ပိုရေးရှင်းအလုပ်သမားတမကကအမည်မဖော်လိုတဲ့သူတစ်ယောက်ကိုကူးကပြီးသတင်းစာကရေးသားခဲ့တာပါ။တနင်္ဂနွေနေ့တုန်းကတော့သရီလင်္ကာနိုင်ငံရဲ့လူဦးရေ22သန်းအတွက်ဓာတ်ဆီနဲ့ဒီဇယ်စုစုပေါင်းတန်15000ပဲရှိတော့တယ်လို့ထိပ်ပိုင်းရှာတာဝန်ရှိသူတူကပြောကြားခဲ့တာကိုကိုကပီရိုက်တာသတင်းဌာနရဲ့သတင်းကပြောခဲ့ပါတယ်။လာမယ့်ရက်တွေမှာမရှိမဖြစ်လုပ်ငန်းတွေအတွက်အသုံးပြုဖို့ဖြစ်တယ်လို့ပြောပါတယ်။ဒီဘက်ကဆက်လို့သီရိလင်္ကာရဲ့လုပ်ငန်းတွေဟာရပ်သွားတော့မှာဖြစ်တယ်လို့ Daily Mirror ကပြောပါတယ်။အများပြည်သူတိုင်ပို့ဆောင်ရေးလုပ်ငန်းတွေလည်းရပ်လိုက်ရတော့မှာဖြစ်တယ်လို့သတင်းစာကဆိုပါတယ်။သီရိလင်္ကာနိုင်ငံဟာအကျွေးတွေကိုမပေးနိုင်တော့တဲ့အတွက်နိုင်ငံတကာကုမ္ပဏီတွေကနာမည်ပြက်စီးရင်သွင်းထားပြီးလောင်စာဆီအသစ်မှားမယ်ဆိုရင်တင်သွင်းမဲ့ကုမ္ပဏီတွေအတွက်နိုင်ငံတကာဘဏ်တွေရဲ့အမှတ်ကံချက်လိုအပ်တယ်လို့သတင်းစာကဆိုပါတယ်။ဒီလိုလင်္ကာနိုင်ငံဟာငွေကြေးအကျပ်တဲရောလောင်စာဆီအကျပ်တဲပါကြုံတွေ့တရတာပါ။ဒီအတွက်လောင်စာဆီရရှိရေးဆွေးနွေးဖို့ဒီလိုလင်္ကာဆွေးနွေးကဝန်ကြီးညက်ကိုရုရှားကိုဆေလွတ်လိုက်တယ်လို့ AP သတင်းဌာနကပြောပါတယ်။